ထိုင်းနိုင်ငံရေးမှာတန်တရာလည်နေတဲ့နိုင်ငံရေးပြဿနာတွေမကြုံရအောင်တားဆီးနိုင်မှုအတွက်တရားရေးကဏ္ဍရဲ့စွတ်ဖက်မှုတွေကိုပြုပြင်ပြောင်းလဲရလိမ့်မယ်လို့မကြသေးခင်ကဖြတ်သိမ်းခံလိုက်ရတဲ့ Move Forward Party ခေါင်းဆောင် Peter Lingerie ကပြောဆိုလိုက်ပါတယ်။ဝန်ကြီးချုပ်ဆရတာထာဝီစင်ကိုယာရုကနေဖေရှားခဲ့ပြီးတော့ရွေးကောက်ပွဲမှာအများစုအနိုင်ရခဲ့တဲ့ Move Forward Party ကိုဖြတ်သိမ်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့မကြသေးခင်ကဆုံးဖြတ်ချက်တွေထွက်ပေါ်ခဲ့ပြီးအခုလိုပြောဆိုလိုက်တာပါ။နိုင်ငံရေးလုပ်ခွင့်ဆယ်နှစ်ပိတ်ပင်ခံထားရတဲ့ထိုင်းနိုင်ငံကိုဥဆောင်မှုနဲ့တီးခြားလွတ်လပ်မှုရှိရမယ့်အဖွဲ့အစည်းတွေကိုနိုင်ငံရေးအတုံးချနာတွေကိုဟန်တားနိုင်အောင်ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုလုပ်ရမှာအင်အားချိနဲ့သွားမှာမဟုတ်ဘူးလို့လည်းဖိထားကပြောပါတယ်။ထိုင်းနိုင်ငံဟာဆယ်စုနှစ်နှစ်ခုကြာအောင်ရှုပ်ထွေးလာတဲ့အာဏာသိမ်းမှုနဲ့တရားရုံးစီရင်ထုံးတွေမှာပိတ်မိနေပြီးတော့အများပြည်သူလိုလားတဲ့ပါတီတွေနဲ့စစ်တပ်ဩဇာကံအဖွဲ့အစည်းတွေကြားအာဏာလွန်ဆွဲပွဲဖြစ်နေတာပါ။လက်ရှိအခြေအနေဟာတိုးတက်မှုမရှိသလိုလူမှုအတွက်အကျိုးမရှိတဲ့နိုင်ငံရေးတန်တရာလဲနေတဲ့အဖြစ်မျိုးနဲ့ကြုံနေရတယ်လို့ Move Forward Party ကိုဖျက်သိမ်းမှုနဲ့ဝန်ကြီးချုပ်ဆာတာထာဝီစင်ကိုထုတ်ပယ်လိုက်တာတွေနဲ့ပတ်သက်ပြီး Reuters သတင်းဌာနကမေးမြန်းစင်မှာဖိတာကပြောခဲ့ပါတယ်ရှင်။